Welcome to the Voice of America in Burmese.
မင်္ဂလာနေ့နေ့ကမှာတော်ရရှိနေတနေ့တာမောပန်းပြေကြပါသည်ခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်နိုဝင်ဘာလ9ရက်တနင်္လာနေ့ညနေခင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ရုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးတွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါအမေရိကန်ပြည်အောင်စုမှာမနက်ဖြန်အင်္ဂါနေ့သမ္မတရွေးကောက်ပွဲတွေကျင်းပတော့မှာနဲ့အမျှသမ္မတလောင်းတွေအကြိမ်နဲ့မဲဆွဲစီရင်လှုပ်ရှားနေကြပါတယ်ဆီးရီးယားနိုင်ငံရက်ကာမြို့ကိုအရာစစ်သွေးကြွားတွေလက်ထဲကနေပြန်လဲတည်ယူဖို့ဆီးရီးယားကခတ်တပ်ဖွဲ့တွေထိုးစစ်ဆင်နေတယ်လို့ယူရိုနိုင်ငံမိုးဆူးမြို့မှာလည်းမြို့သိမ်းတိုက်ပွဲဆက်လက်ဆင်နွှဲနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရရနိုင်တဲ့အထူးပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာရွေးကောက်ပွဲဝင်နေကြတဲ့အမေရိကန်သမ္မတလောင်းတွေမဲဆွယ်စည်းရုံးမှုတပြိုင်တည်းထဲမှာပဲအခြားအစိုးရအေဂျင်စီနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မှုတွေရှိနေပါသလဲ
And the whole idea of the transition is to maintain that stability
Washington Georgetown တက္ကသိုလ်ကပညာရှင်တို့သုံးသပ်ပြောဆိုသွားတာပါဒီကြောင့်သတင်းတွေပြီးတင်ဆက်ပေးမှာဖြစ်တယ်လို့အမေရိကန်သမ္မတလောင်းနှုတ်ဦးရဲ့ဒီဘဝအမှတ်တမ်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အဲ့နောက်မှာတော့မြန်မာသတင်းလွှာတစ်ပုဒ်ကိုတင်ပြသွားမှာဖြစ်ပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွန်းနဲ့ကိုရန်နိုင်တို့ကတင်ပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်သူ့မှာမနက်ဖြန်အင်္ဂါနေ့သမ္မတရွေးကောက်ပွဲတွေကျင်းပတော့မှာနဲ့အမျှသမ္မတလောင်းတွေဖြစ်ကြတဲ့ဒေါ်နယ်ထရမ့်နဲ့ဟယ်လာရီကလင်တန်တို့နှစ်ဦးဟာသူတို့သမ္မတအဖြစ်ရွေးခံရဖို့မှာအရေးကြီးနေတဲ့ဒီဘယ်သူအပြတ်နိုင်မလဲဆိုတာကိုခံမရခက်တဲ့ပြည်နယ်တွေမှာဒီနေ့မဲဆွယ်စည်းရုံးကြဖို့ရှိပါတယ်တနစ်ခွဲကြမဲဆွယ်လှုပ်ရှားခဲ့ကြပြီးတဲ့နောက်ရွေးကောက်ပွဲမတိုင်ခင်နောက်ဆုံးနေ့အထိသမ္မတလောင်းနှစ်ဦးအကြိမ်နဲ့ရှင်ပြိုင်နေကြတာပါဒီမိုကရက်တစ်သမ္မတလောင်းဟယ်လာရီကလင်တန်ဒီကနေ့ဒီမစ်ရှိဂန်မြောက်ကာရိုလိုင်းနာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာမဲဆွယ်စည်းရုံးဖို့စီစဉ်ထားပါတယ်ဖီလာဒဲဖီးယားမြို့မှာညနေပိုင်းလုံးမဲ့လူလူစုဝေးပွဲကိုတော့ခင်မုန်းဖြစ်သူဘေးကလင်တန်အပြင်သမ္မတဒီဘရက်အိုဘားမားနဲ့သမ္မတဂရောမစ်ရှဲအိုဘားမားတို့လည်းတက်ရောက်ကြမှာပါရီပပ်ဘလီကန်သမ္မတလောင်းထရမ့်ကတော့ဖလော်ရီဒါမြောက်ကာရိုလိုင်းနာပင်ဆယ်ဗေးနီးယားနဲ့နယူးဟမ်ရှားပြည်နယ်တွေမှာဒီကနေ့မဲဆွယ်စည်းရုံးပွဲတွေလုပ်ပါလိမ့်မယ်။အခုလိုသမ္မတလောင်းနှစ်ဦးအကြိမ်နဲ့ရှင်ပြိုင်နေကြတဲ့အချိန်ဒီပါတီကြီးတစ်ရက်စလုံးရဲ့ရွေးကောက်ပွဲညစုဝေးပွဲတွေကျင်းပဖို့စီစဉ်ထားတဲ့နယူးယောက်မြို့မှာတော့တနင်္ဂနွေနေ့ကစပြီးလုံခြုံရေးကိုအထူးတင်းကျပ်ထားပါတယ်။မဲယုံတွေမှာမဲလာပေးတဲ့သူတွေကိုအနောက်ရှက်ပေးတာတွေထရမ့်အနိုင်မရဘူးဆိုရင်စူပူအုပ်ကြွမယ်ဆိုတဲ့ထရမ့်ကိုထောက်ခံသူတွေရဲ့ချိတ်ချောက်ပြောဆိုထားတာတွေရှိတဲ့တစ်ချိန်တည်းမှာအယ်ခိုင်ဒါစစ်သွေးကြွအဖွဲ့ကလည်းရွေးကောက်ပွဲမတိုင်ခင်မှာအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်နေတဲ့ဆိုတဲ့ထောက်လိုက်ရေးသတင်းတွေကြောင့်ဖက်ဒရယ်နဲ့ဒီပြည်နယ်အစိုးရတာဝန်ရှိသူတွေကလုံခြုံရေးကိုအထူးစောင့်ကြည့်နေကြတာပါအကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတဲ့နေရာတွေထဲမှာနယူးယောက်၊ဗာဂျီးနီးယားနဲ့တက္ကသပီနယ်တွေပါဝင်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရရှင်
။အမေရိကန်ရဲ့လေကြောင်းပစ်ကူတွေနဲ့ဆေးအကြံပေးမှုတွေရထားတဲ့ဆီးရီးယားနိုင်ငံကကတ်တပ်ဖွဲ့တွေက IS Islamic စစ်သွေးကြွတွေရဲ့အမာခံနယ်မြေရက်ကန်မြို့ကိုပြန်လည်သိမ်းယူနိုင်ဖို့အတွက်တနင်္ဂနွေနေ့ကထိုးစစ်တွေစတင်လိုက်ပါတယ်။ IS တပ်တွေဆီးရီးယားနိုင်ငံတပ်တွေကဆီးရီးယားနိုင်ငံမြောက်ပိုင်းကရက်ကန်မြို့ကို2014ခုနှစ်မှာသိမ်းယူခဲ့ပြီးတော့သူတို့ရဲ့အဓိကဘိုးဌာနချုပ်အဖြစ်သတ်မှတ်ခဲ့ပါတယ်။ Syria Democratic အင်အားစု SDF ကဒီစစ်စင်ရေးကိုတနင်္ဂနွေနေ့မှာစတင်တယ်လို့ကြေညာပါတယ်။ SDF အဖွဲ့တွေဟာဒီစစ်စင်ရေးအတွင်းအမေရိကန်ရဲ့လေကြောင်းအကူအညီတွေကိုရရှိသွားမှာဖြစ်တယ်လို့လည်း IS စစ်စင်ရေးကိုတာဝန်ယူထားတဲ့အမေရိကန်အတန်ကိုယ်စားလှယ်ကပြောပါတယ်။ Regular စစ်စင်ရေးကိုတဆင့်ချင်းစီလှုပ်သွားမှာဖြစ်ပါတယ်။ဆက်သွယ်ရေးဖြတ်တောက်တဲ့အဆင့်ကိုဒီကနေ့စတင်ပြီးအဲ့ဒီနောက်တော့ ISJ ကိုရက်ကာမြို့ကနေအပီးတိုင်တိုက်ထုတ်နိုင်ဖို့အတွက်နောက်ဆက်တွဲအဆင့်တွေကိုဆက်လုပ်သွားမှာဖြစ်တယ်လို့တန်ကိုစလေဘရက်မက်ဂါကအမန်မြို့အမေရိကန်တန်ယုံကနေပြောပါတယ်အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆပ်ဒန်ဖို့ဒ်ဟာတူရကီစစ်ဦးစီးချုပ်များအဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဟူလူစီအခါအပါဝင်တူရကီစစ်ဦးစီးချုပ်တွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့အခုအသစ်စတင်လိုက်တဲ့စစ်စင်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တယ်လို့မက်ဂါကပြောပါတယ်ခင်ဗျာ
အီရန်နိုင်ငံဗက်ရှီကာမြို့ကိုအရာစစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူဖို့အတွက်ခတ်လက်နက်ကိုင်တပ်ဖွဲ့တွေဒီကနေ့စတင်ထိုးစစ်ဆင်နေပါဗျ။ခတ်ဖက်ရှမာကတပ်ဖွဲ့တွေဟာမြို့ရင်းကိုထိုးဖောက်မဝင်ရောက်ခင်သတင်းပတ်တွေနဲ့ချီပြီးတော့မြို့တစ်ဝိုက်ကိုဝန်းရံနေရယူခဲ့ကြတာပါ။ဗက်ရှီကာမြို့တွင်းမှာအရာစစ်သွေးကြွအဖွဲ့ဝင်100လောက်ရှိနေနိုင်တယ်လို့ခန့်မှန်းရတဲ့အကြောင်းဖက်ရှမာကတပ်ဖွဲ့ဒုတိယဗိုလ်မှူးကြီးဆက်ဖင်ရဆွန်ကရိုက်တာသတင်းဌာနကိုပြောပါဗျ။မနေ့ကတနင်္ဂနွေနေ့မှာအမြောက်တွေနဲ့တိုက်ခိုက်တာလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပြီးတော့ဒီကနေ့အစောပိုင်းမှာတော့မြို့ရင်းကိုစတင်ထိုးစစ်ဆင်တာပါဒီမြို့ဟာ IS အဖွဲ့တွေထိ ंछ ုပ်ထားဆဲဖြစ်တဲ့အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မိုဆူးကနေအရှေ့မြောက်ဘက်13ကီလိုမီတာအကွာလောက်မှာရှိပါတယ်အီရတ်စိုးရတပ်ဖွဲ့တွေဟာပက်ရှမာကာတပ်ဖွဲ့တွေနဲ့အတူလူခဲ့တဲ့သတင်းသုံးဘက်ကလေးကစပြီးတော့မိုဆူးမြို့ကိုပြန်လည်သိမ်းယူဖို့ထိုးစစ်ဆင်နေကြတာပါ ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းကစလို့မြို့အတွင်းပိုင်းကိုစတင်ထိုးဖောက်လာခဲ့ပြီးပဲမြို့ရင်းတွေတိတ်တိတဲ့နေရာတွေကိုဝင်ရောက်ချိန်မှာတော့တိုက်ခိုက်မှုတွေပိုပြီးတော့အရှိန်ယူလာနေတာပါရှင်
။ဂါဒစ်တွေကိုထောက်ခံတဲ့တူရကီနိုင်ငံရဲ့အဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ပြည်သူ့ဒီမိုကရက်တစ်ပါတီ HDP ပါတီကလွှတ်တော်ကနေနှုတ်ထွက်တယ်လို့တနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။ပါတီကောင်းဆောင်နှုတ်ပါဝင်လွှတ်တော်အမတ်၉ဦးကိုဖမ်းဆီးခဲ့ပြီးတဲ့နောက် HDP ပါတီကအဲ့လိုကြေညာလိုက်တာပါ။HDP ပါတီကောင်းဆောင်နှုတ်ဦးနဲ့တခြားလွှတ်တော်အမတ်9ဦးကိုအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့စွဲချက်တွေနဲ့ဖမ်းဆီးခဲ့တာကြောင့်နိုင်ငံတကာအတိုင်းအဝိုင်းကလည်းတူရကီနိုင်ငံကိုတောက်ကြနေကအပြစ်တင်ရှုတ်ချခဲ့ကြပါတယ်။ HDP ပါတီဟာမတရားသိမ်းအဖြစ်ကြေညာခံထားရတဲ့ကာဒစ်စတန်အလုံသမားပါတီ PKK ပါတီကိုအထောက်ပံ့နေပေးနေတယ်လို့တူရကီသမ္မတရေဂျက်တာယီအာရဝမ်ကစွပ်စွဲလိုက်ပါတယ်။PKK ပါတီဟာကာဒစ်ကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်စဲစုနှစ်သုံးခုကြာသဘုံထနေခဲ့တဲ့ပါတီလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကအမတ်နေရာ59နေရာအနိုင်ရပြီးတူရကီလွတ်တော်တဲ့ကိုတတိယအင်အားအကြီးဆုံးပါတီအဖြစ်နဲ့ရောက်လာတဲ့ HDP ပါတီကတော့သူတို့အပေါ်စွဲချက်တွေကိုညှင်းဆို့ထားပါတယ်။ဒီဖမ်းဆီးမှုကြောင့်တူရကီနိုင်ငံရဲ့ဒီမိုကရေစီအပေါ်မှာလည်းအနောက်နိုင်ငံတွေကြားစိုးရိမ်မှုတွေမြင့်တက်လာနေပါတယ်။တူရကီသမ္မတရေဂျက်တာယီအာရဝမ်ကတော့ဥရောပနိုင်ငံတွေဟာတရားမဝင် PKK ပါတီကိုလက်နက်တပ်ဆင်ပြီးတော့အထောက်အကူပေးနေတယ်ဆိုပြီးတော့တင်းငွေနေနေကဆွဆွဲလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ကနေတနင်္လာနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ရန်ကုန်ကြောက်တရားမြို့နယ်39လမ်းအလယ်ဘလောက်မှာဗြိတိန်နိုင်ငံသားတဦးအသက်ခံရတာအတွက်တနင်္လာရှိသူတခြားဗြိတိန်နိုင်ငံသားဟာအခင်းဖြစ်ပြီးတော့နောက်တရက်နိုဝင်ဘာလ9ရက်နေ့ကမြန်မာနိုင်ငံကနေလေကြောင်းနဲ့ပြန်ထွက်သွားတယ်လို့တနင်္ဂနွေနေ့ထုတ်အစိုးရသတင်းစာမှဖော်ပြထားပါတယ်။သေဆုံးသူရောတန်တရာရှိသူရောနှစ်ဦးစလုံးဟာ Horizon International School မှာအလုပ်လုပ်နေကြသူတွေဖြစ်တယ်လို့ AFP သတင်းတော်မှာဖော်ပြထားပေမဲ့အစိုးရသတင်းစာထဲမှာတော့ဒါနဲ့ပတ်သက်ပြီးဘာမှဖော်ပြမထားပါဘူး။သေဆုံးသူဟာအသက်48နှစ်အရွယ် Britain Peter Gary Ferguson ဆိုသူဖြစ်ပြီးတော့တန်တရာရှိသူကတော့အသက်25နှစ်အရွယ် Harris John Italo Pinotti ဆိုသူဖြစ်တယ်လို့အစိုးရသတင်းစာမှာဖော်ပြထားပါတယ်။လွေဘာလ၄ရက်တောက်ကြနေ့မှာပါတီပွဲတစ်ခုကိုအထူးသွားပြီးတော့အပြန်မှာသေဆုံးသူရဲ့နေအိမ်ကိုနှစ်ယောက်တူသွားခဲ့ကြပြီးတဲ့နောက်လွေဘာလ၆ရက်တနင်္ဂနွေနေ့မနက်ပိုင်းမှာမှဒီ Mr. Ferguson သေဆုံးနေတာကိုသူတို့နှစ်ဦးနဲ့သက်ဆိုင်တဲ့အမျိုးသမီးတွေကတွေ့ခဲ့ကြတဲ့အကြောင်းအစိုးရသတင်းစာမှာရေးသားထားပါတယ်။မြန်မာနိုင်ငံမှာအစိုးရအဆက်ဆက်လက်ထက်တွေတုန်းကလည်းကြားသားတွေပြည်တွင်းမှာလာရောက်နေထိုင်လုပ်ကင်တာတိတ်ကိုနေလို့ပေမဲ့အခုအခါမှာတော့တဖြည်းဖြည်းချင်းများလာနေပါတယ်။ဒါပေမဲ့လည်းနိုင်ငံကြားသားတွေဆက်ဆက်ပါဝင်တဲ့ရာဇဝတ်မှုတွေကတော့အတော်လေးရှာရှာပါပါဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံရဲ့ကုန်သွယ်ရေးဒီထက်မကပိုပြီးတိုးတက်ကောင်းမွန်စေဖို့အတွက်ဗြိတိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂတဲကနေခွဲထွက်ပြီးသွားတဲ့အထီးစောင့်နေစရာမလိုဘူးလို့အိန္ဒိယနိုင်ငံနယူးဒယ်လီမြို့ကိုရောက်ရှိနေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒါပြင်အိန္ဒိယစီးပွားရေးလုပ်ငန်းရှင်တွေကိုလည်းဗြိတိန်နိုင်ငံထဲဝင်ထွက်သွားလာရလွယ်ကူအောင်လုပ်ဆောင်ပေးမယ်လို့ဝန်ကြီးချုပ်ထရီဇာမေကကတိပြုပြောကြားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီထဲမှာအိန္ဒိယကျောင်းသူကျောင်းသားတွေဝင်ထွက်သွားလာခွင့်လွယ်ကူစေရေးအတွက်တော့မပါပါဘူး။ဝန်ကြီးချုပ်ထရီဇာမေနဲ့ UK နိုင်ငံတကာကုန်သွယ်ရေးဆိုင်ရာဝန်ကြီး Liam Fox တို့ဟာအိန္ဒိယနိုင်ငံနယူးဒယ်လီမြို့ကိုတနင်္ဂနွေနေ့ကနေတုန်းကရောက်ရှိသွားတာဖြစ်ပြီးတော့ UK နိုင်ငံတဝန်းကစီးပွားရေးခေါင်းဆောင်တွေလည်းသူတို့နဲ့အတူလိုက်ပါသွားကြပါတယ်။ဇူလိုင်လကတည်းကဝန်ကြီးချုပ်တာဝန်စတင်ထမ်းဆောင်ခဲ့တဲ့ထရီဇာမေရဲ့အခုအိန္ဒိယနိုင်ငံခီးစဉ်ဟာပထမအဦးဆုံးခီးစဉ်လည်းဖြစ်ပါတယ်ဗြိတိန်အိန္ဒိယဆက်ဆံရေးအလားအလာကောင်းမွန်စေဖို့အတွက်နိုင်ငံခြားဆက်ဆံရေးကိုအကန့်အသတ်မရှိအောင်လှုံ့ဆော်သွားမှာဖြစ်သလိုခီးသောအိန္ဒိယစီးပွားရေးသမားတွေကိုလည်းမြင်မြန်ဆန်ဆန်လွယ်လွယ်ကူကူဝင်ထွက်သွားလာလို့ရအောင်နိုင်ငံကူးလက်မှတ်ထိန်းချုပ်တဲ့နေရာကိုလည်းဖယ်ရှားပေးမှာဖြစ်တယ်လို့ဝန်ကြီးချုပ်ထရီဇာမေကပြောပါတယ် EU ဖွဲ့တဲကနေ UK ထွက်ခွာမသွားခင်အခွန်လွတ်ကုန်သွယ်ရေးသဘောတူညီချက်တွေရအောင်နီးလန်းရှာဖွေတဲ့အနေနဲ့အိန္ဒိယနဲ့ကုန်သွယ်ရမှာရှိနေတဲ့အတားအဆီးတွေကိုရှင်းချဖို့ကြိုးစားတဲ့အနေနဲ့အိန္ဒိယနိုင်ငံကိုလာရောက်တာဖြစ်တယ်လို့လည်းဝန်ကြီးချုပ်ထရီဇာမေကပြောပါတယ်ခင်ဗျာ
လူတွေအများပြားသိဆုံးခဲ့ရပြီဖြစ်တဲ့ဖလပ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရဲ့မူရီစေဝါတိုက်ဖက်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ဦးဆောင်ပြောဆိုခဲ့တဲ့အထက်လွှတ်တော်အမတ်လိုင်လာဒယ်လီမာကသူမအပေါ်မှာမစ္စတာဒူတာတေကနှုတ်အဖြစ်တိုက်ခိုက်ပြောဆိုနေတာတွေကိုရပ်တန့်ပေးဖို့တရားရုံးချုပ်ကိုဒီကနေ့တောင်းဆိုလိုက်ပါတယ်သမ္မတဒူတာတေကဒီလွှတ်တော်အမတ်လိုင်လာဒယ်လီမာဟာသူမရဲ့ကားဒရိုင်ဘာနဲ့အတူနေထိုင်ဆက်ဆံနေတယ်လို့ဆွဆွဲပြီးညဉ့်ညမ်းတဲ့အမျိုးသမီးတယောက်လို့ပြောထားတာပါ တရားမဝင်မှုရေးစေဝါကုန်သွယ်မှုတွေမှာဆက်ဆက်နေသူအဖြစ်နဲ့လဲမစ္စတာဒူဒါဒီဆွတ်ဆွဲထားတဲ့ဒီအထက်လွှတ်တော်အမတ်လီမာကသမရနဲ့သမရရဲ့လူတွေကသူမရဲ့ပုဂ္ဂလိကလူမှုဘဝအကြောင်းအရာတွေကိုလိုက်လံစုံစမ်းပြီးလူလူကြားလိုက်ဖြန့်နေတာတွေကိုရပ်တန့်ပေးဖို့တရားရုံးချုပ်ကိုပေးဖို့တဲ့စာထဲမှာဖော်ပြထားတဲ့အကြောင်းပြောပါရယ်ဒီစာကဒီသမရတယောက်အနေနဲ့တရားစွဲဆိုမှုတွေကနေကင်းလွတ်ခွင့်ရထားတဲ့အခြေအနေကိုစိန်ခေါ်လိုက်တာဖြစ်လို့ဖိလစ်ပိုင်နိုင်ငံအတွက်တော့ဆက်သက်မှုတစ်ခုလည်းဖြစ်ပါရယ်မစ္စတာဒူတာဒီကဒီမစ္စလီမာနဲ့ပတ်သက်တဲ့တက်သေးထောက်ထားတွေသူ့မှာအခိုင်အမာရှိတယ်လို့ဆိုပြီးတော့ဒီမစ္စလီမာဟာကိုကိုကိုတက်သေးတဲ့သူလို့မိကုံးတွေထဲမှာပါထည့်သွေးပြောခဲ့တာတွေအပါအဝင်သူ့အပေါ်တော့အဖြစ်တိုက်ခိုက်ဝေဖန်ထားတဲ့အမှတ်တမ်းအသက်ဖိုင်တွေကိုလည်းမစ္စလီမာကဒီသူ့မရဲ့စာနဲ့အတူတရားရုံးချုပ်ကိုပေးပို့ထားပါတယ်ရှင်
ကမ္ဘောဒီးယားနိုင်ငံရဲ့တရားရုံးတစ်ခုကအတိုက်ခံအထက်လွှတ်တော်မှတစ်ဦးကို Facebook လူမှုကွန်ရက်မှာတင်လိုက်တာနဲ့ပတ်သက်ပြီးတော့ထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။ဒါဟာကမ္ဘောဒီးယားစစ်ရေးကအတိုက်ခံတွေကိုဖိနှိပ်ဖို့ကြိုးပမ်းနေတာရဲ့ဥပမာတစ်ခုဖြစ်တယ်လို့လည်းဝေဖန်သူတွေကပြောလိုက်ပါတယ်။ကမ္ဘောဒီးယားမျိုးသားပါတီတစ်ခုဖြစ်တဲ့ Cambodia National Rescue Party အဖွဲ့ဝင်ဟောင်ဆော့က1989ခုနှစ်ကကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံကြားနယ်စပ်သဘောတူညီမှုစာချုပ်လို့ဆိုတဲ့စာချုပ်ကိုသူက Facebook မှာတင်လိုက်ပြီးတဲ့နောက်သူ့ကို2015မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကတော့ဒီစာချုပ်ဟာအတုဖြစ်ပြီးတော့ဟွန်ဆော့ဟာနိုင်ငံတော်တစ္ဆာဖောက်မှုကိုကျူးလွန်ခဲ့တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ Direct from Washington The Voice
of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူတွင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကနေခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ကသာမကဘဲ bambi.voanews.com စာမျက်နှာမှာကျွန်တော်တို့တပြိုင်တည်းတည်းနှာဆင်နေပါတယ်ခင်ဗျာအခုတော့သတင်း American သမရရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းလွှာတွေကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပတဲ့နှစ်မှာအထူးသဖြင့်အမေရိကန်သမရလောင်းတွေရဲ့ဦးတည်ချက်မူဝါဒတွေမဲဆွယ်စည်းရုံးနာတွေအပေါ်အားလုံးကအာရုံစိုက်လိရှိပါတယ်။ဒါပေမဲ့လည်းဒီလိုရွေးကောက်ပွဲမတိုင်မီကာလကလေးကနောင်တက်လာမဲ့သမရတွေအနေနဲ့အာဏာလွှဲပြောင်းယူဖို့ကြိုတင်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေတာပါ။သမရလောင်းတွေမဲဆွယ်စည်းရုံးနေတဲ့တစ်ချိန်တည်းမှာအနိုင်ရတဲ့အခါအင်ဂျီရောမှာတာဝန်ထမ်းဆောင်ဖို့အခြားအစိုးရအေဂျင်စီတွေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်နေသလဲဆိုတာကိုတော့ VOA သတင်းတော့ Keda Coastress သတင်းပေးပို့ထားတာကိုကိုအောင်ကပြောပြမှာဖြစ်ပါတယ
်။ American ပြည်အောင်စုရဲ့သမရသစ်အနေနဲ့တာဝန်စတင်ထမ်းဆောင်ချိန်မှာအုပ်ချုပ်မှုတာဝန်တွေလင်းဟင်းမှုမရှိအောင်တေးကြားစွာစီမံဆောင်ရွက်လေရှိတယ်လို့ Georgetown Tech သူက Stephen Wayne ကအခုလိုပြောပါတယ
်။ And the whole idea of the transitionis to maintain
အနိုင်ရရှိတဲ့သမရအနေနဲ့မူဝါဒတည်တည်ကိုအကောင့်အထည်ဖော်ဆောင်ရွက်နေစင်မှာပဲတည်ငြိမ်မှုကိုထိန်းသိမ်းထားဖို့ရည်ရွယ်ပြီးလှုပ်ဆောင်တာပါ
သမရတာဝန်လွှဲပြောင်းရေးအထောက်အကူပြုစင်တာအနေနဲ့အနိုင်ရရှိတဲ့သမရသစ်စတင်တာဝန်ယူမဲ့ပထမဆုံးရက်မှာပဲလုပ်ငန်းချုံးမွေအစဉ်ပြေအောင်ဆောင်ရွက်ပေးနေကြောင်း David Eagles ကပြောပါတယ
် Present or transitions they've always been big and complex
သမရတာဝန်လွှဲပြောင်းပေးရတဲ့လုပ်ငန်းစဉ်ဟာကြီးမားပြီးရှုပ်ထွေးလာသလိုနိုင်ငံအတွက်အရှုပ်အရှင်းတွေဖြစ်ပေါ်နိုင်ချိန်မှာဒါပေမဲ့အစီအစဉ်တကြားလှုပ်ဆောင်တဲ့အခါမှာဒါအစိုးရအသစ်အနေနဲ့ပိုပြီးထိထိရောက်ရောက်လှုပ်ဆောင်နိုင်တဲ့အခွင့်အရေးတွေရရှိစေတယ်ဆိုတာကိုကျွန်တော်တို့ယုံကြည်ပါတယ
်။သမရတာဝန်လွှဲပြောင်းပေးရေးအဖွဲ့အနေနဲ့အင်ဂျီရောနဲ့ပူးပေါင်းပြီးအစိုးရအဖွဲ့အသစ်အတွင်းကဝန်ကြီးအဖွဲ့နေရာတွေတခြားနိုင်ငံရေးရာဌာနတွေအတွက်အမိတွေကိုစစ်စစ်ပေးရပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းတစ်ဖက်နဲ့တစ်ဖက်ပြန်လည်ထိုးနှက်ဝေဖန်မှုတွေရှိပေမဲ့အားလုံးအဆင်ပြေချောမွေ့အောင်အဖွဲ့အနေနဲ့လှုပ်ဆောင်ပေးနေတယ်လို့ Stephen Wayne ကပြောပါတယ်။
So elections divide but after the election
we got ပွဲကြောင့်စိတ်ဝမ်းကွဲကြပါမယ်ပြီးသွားရင်တော့အားလုံးဟာအတူတူပါပဲအစိုးရလုပ်ငန်းတွေဆက်ပြီးလဲပတ်နေမှာဖြစ်သလိုလူတွေကလည်းဒီဝင်ဆောင်မှုလုပ်ငန်းတွေကိုဆက်ပြီးလိုအပ်နေပါတယ
်ချောချောမွေ့မွေ့တာဝန်လွှဲပြောင်းနိုင်မှသာအစိုးရလုပ်ငန်းဆောင်တာတွေပုံမှန်တိုင်းဆက်လဲပတ်နိုင်မှာဖြစ်တယ်လို့ဝင်းကပြောပါတယ
် helping the new people take over even if you didn't
ကိုမကြိုက်တဲ့သူကိုမဲမပေးခဲ့သူကသမရဖြစ်လာရင်တောင်မှအပြည့်အဝပူးပေါင်းဆောင်ရွက်သွားဖို့အလွန်အလွန်ကိုအရေးကြီးပါတယ်
Republican သမရ George W. Bush ကနေ Democrat သမရ Barack Obama ကို2008ခုနှစ်တုန်းကအာဏာလွှဲပြောင်းပေးမှုဟာအကောင်းဆုံးအနေအထားဖြစ်ခဲ့တယ်လို့ဝိုင်းကပြောပါတယ်။သမရ Obama နဲ့အဖွဲ့အာဏာလွှဲပြောင်းရယူခဲ့စဉ်တုန်းကအများကြီးအထောက်အကူရခဲ့တဲ့အကြောင်းအင်ဂျီရောပြောခွင့်ရ George Arnest ကလည်းပြောပါတယ်
။ I think it did reflect a commitment to professionalism
သမရ Obama အဖွဲ့အနေနဲ့ပြင်ဆင်ထားတဲ့အတိုင်းပဲ Democracy စနစ်နဲ့လုပ်ငန်းတာဝန်တွေကိုစနစ်တကျလှုပ်ဆောင်သွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်။
သမရတာဝန်လွှဲပြောင်းရေးဆိုင်ရာပထမဆုံးဥပဒေကိုသမရ John F. Kennedy လက်ထက်1963ခုနှစ်မှာလွှတ်တော်ကပြဋ္ဌာန်းခဲ့ပါတယ်။သမရ Kennedy လက်ကျန်ခံရပြီးနောက်သမရ Lyndon Johnson ကတာဝန်လွှဲပြောင်းယူခဲ့ပြီးနောက်ပိုင်းကျင်းပတဲ့ရွေးကောက်ပွဲမှာသူဟာထပ်မံအနိုင်ရခဲ့ပါတယ်။ဒါပေမဲ့လည်း1968ခုနှစ်သမရ Richard Nixon တာဝန်ယူချိန်အထိသမရတာဝန်လွှဲပြောင်းရေးလုပ်ငန်းတွေစနစ်တကျအဆင်ပြေချောမွေ့အောင်ဆောင်ရွက်နိုင်ခြင်းမရှိခဲ့ပါဘူးခင်ဗျာ
။ဒါတော့ကိုအောင်တင်ပြခဲ့တာဖြစ်ပါတယ်။ အခုလိုရွေးကောက်ပွဲဝင်ကြမဲ့သမ္မတလောင်းနှစ်ဦးရဲ့ဒီဘဝအကောင်းဆုံးနဲ့ပတ်သက်ပြီးတင်ပြချင်ပါတယ်ဟီလာရီကလင်တန်ဟာဘဝမှာအကျိန်ပေါင်းများစွာသမိုင်းမှတ်တမ်းဝင်ထားသူပါအခုနောက်ဆုံးကတော့အမေရိကန်ရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာပါပြီဒါပေမဲ့သမ္မတဟောင်းဂရောအထက်လွှတ်တော်အမတ်နိုင်ငံသားရေးဝန်ကြီးဆိုတာတွေကနေသမ္မတကြီးအဖြစ်နောက်ထပ်သမိုင်းမှတ်တိုင်စိုက်ထူနိုင်မှာပါလားလူလူသဘောရစစ်တမ်းนี่အရာတော့သူတို့နှစ်သက်သူတွေရောမနှစ်သက်သူတွေပါရှိနေပါတယ်သူ့ရဲ့ပြိုင်ဘက် Republican သမ္မတလောင်း Donald Trump ကပါရေကုန်ရေကန်းကြိုးပမ်းသူအဖြစ်သူ့ကိုအတိမတ်ပြုပြောဆိုထားတဲ့ Hillary Clinton ရဲ့ဘဝကောက်ကြောင်းကို VOA သတင်းတော့ Caroline ကတင်ပြထားတာကိုနှမ်းလောင်ကပြောပြမှာပါ
ပြခဲ့တဲ့ဇူလိုင်လမှာပဲ Hillary Clinton တယောက်အဓိကနိုင်ငံရေးပါတီကြီးတစ်ခုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းအဖြစ်တမိုင်းမှတ်တမ်းတရစိုက်ထူလိုက်ပြန်ပါတယ
်သမ္မတလောင်းဖြစ်နေကျွန်မကိုရွေးချယ်လိုက်တာလက်ခံပါရရှင
်အသက်69နှစ်အရွယ် Hillary Clinton ဟာတမိုင်းတွင်မဲ့လို့ရသွင်းနေတာသူ့ဘဝကိုရှောက်လန်းခဲ့သူပါ Hillary ဟာ1969ခုနှစ် Wesley College Burning တပင်မှာပထမဆုံးမိန့်ခွန်းပြောသူမိန်းကလေးတစ်ဦးဖြစ်ပါတယ်နောက် Yale ဥပဒေကြောင်းမှာ Bill Clinton နဲ့တွေ့ဆုံလက်ထပ်ပြီးတော့တမီး Chelsea ကိုမွေးဖွားခဲ့ပါတယ်1992ခုနှစ်မှာ American သမ္မတအဖြစ် Bill Clinton အရွေးခံရပါတယ်အဲ့ဒီကစလို့ Hillary Rodham Clinton ဟာသမ္မတကတော့အဖြစ်နဲ့နိုင်ငံရေးလောကထဲမှာတက်တက်ကြွကြွပါဝင်လာခဲ့ပါတယ် Clinton တို့အကြောင်းဆက်တိုက်တင်ပြခဲ့သူသတင်းထောက် Ron Farnia က
စုံရဲတွေအဖြစ်နိုင်ငံရေးမှာသူတို့ရဲ့ရေရှည်အစီအမံငင်းကဘာလဲဆိုတာHillary Clinton တည်ထားသလိုဒါကိုစောင့်ကြည့်နေတာပ
ါဒါပေမဲ့လည်းအင်ဖြူရောမှာအလုတ်တင်အဖြစ်ယာယီတာဝန်ထမ်းဆောင်တဲ့ Monica Lewinsky နဲ့ Bill Clinton တို့ဖောက်ပြန်နေဆိုတော့အငင်းပွားစရာကိစ္စတွေထွက်ပေါ်လာခဲ့ပါတယ်သမ္မတကတော် Hillary Clinton ကိုလည်းတခြားကိစ္စတွေနဲ့စုံစမ်းစစ်ဆေးစရာတွေထွက်ပေါ်လာခဲ့ပြီးသူ့အပေါ် American ပြည်သူရဲ့အယုံကြည်မှုတွေကင်းမဲ့လာတယ်လို့ Georgetown တက္ကသိုလ်ပါမောက်ခ Stephen Wayne ကပြောပါတယ် There are a number
of people who don't သူဟာယုံသားပြီးယုံကြည်ထိုက်သူတယောက်မဟုတ်ဘူးလို့လူတော်တော်များများကလက်ခံထားကြတယ်ဗ
ျဒါပေမဲ့လည်း2000ခုနှစ်မှာ New York ရဲ့ပထမဆုံးအမျိုးသမီးအထက်လွှတ်တော်အမတ်အဖြစ် Hillary Clinton အရွေးခံရပါတယ်အီရတ်စစ်ပွဲကို2003မှာဟီလာရီမဲပေးထောက်ခံခဲ့သလိုလူဝင်မှုကြီးကြပ်ရေးဥပဒေကိုလည်း2009ခုနှစ်မှာထောက်ခံခဲ့တာပ
ါ။နိုင်ငံသားတယောက်ဖြစ်လာစေမယ့်နည်းလမ်းတွေနဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုကြဲကြဲပြင်းပြင်းပြန်ပြီးပြုပြင်ဖို့လိုပါတယ
်။သမ္မတအိုဘားမားကလည်းသူ့ရွေးကောက်ပွဲပြိုင်ဖက်ဟောင်းဟီလာရီကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ခဲ့ပါတယ်။ဟီလာရီဟာနိုင်ငံပေါင်း112နိုင်ငံကိုခရီးဆက်ခဲ့ပြီးခရီးအသွားဆုံးအမေရိကန်တပ်သမားတဦးဖြစ်လာပါတယ်။ဒါပေမဲ့လည်းလီဗျားနိုင်ငံဘန်ဂါဇီမြို့အမေရိကန်တပ်ရုံးတက်ခတ်ခံရပြီးအမေရိကန်တပ်အမတ်အပါအဝင်လူ၄ဦးသေဆုံးခဲ့ရတဲ့ကိစ္စမှာဟီလာရီအပြင်းအထန်ထိုးနှက်ခံခဲ့ရတာပါ2016သမ္မတရွေးကောက်ပွဲမဲဆွဲမှုတွေမှာတော့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ချိန်အတွင်းကိုယ်ပိုင်ကွန်ပျူတာဆာဗာနဲ့ယုံအီးမေးလ်တွေပို့ခဲ့တာကိုအမေရိကန်ဗဟိုစုံစမ်းစစ်ဆေးရေးဗဟိုဌာန FBI ကစုံစမ်းတွေ့ခဲ့ပြီးတော့အမှားအယွင်းလုပ်ခဲ့တာမရှိဘူးလို့ဇူလိုင်လမှာဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတရွေးကောက်ပွဲကျင်းပဖို့ဆဲရတာလိုတော့တဲ့အချိန်မှာ FBI အကြီးအကဲ James Comey က Hillary ရဲ့နောက်ထပ် email တွေရှာတွေ့တဲ့အကြောင်းနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့ကြေညာပါတယ်။ဒီကိစ္စကြောင့်ပထမဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ဆိုတဲ့ Hillary ရဲ့အဆုံးစွန်ရည်မှန်းချက်ဟာအကြီးမားဆုံးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင
်။တန်းလုံးတင်ပြခဲ့တာပါ။Hillary Clinton နိုင်ငံရေးဝန်ကြီးဘဝတော်ကဖြစ်ခဲ့တဲ့ email အရှုပ်တော်ပုံနောက်ဆက်တွဲကိစ္စထပ်ပြီးစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့တင်းင်းတွေညာနေပိုင်းမှာဒီ FBI ညွှန်ကြားမှု James Comey က Congress ကိုစာတစောင်ပေးပို့ခဲ့ပါတယ်နောက်ထပ် email တွေကိုဆန်းစစ်တာမှာရာဇဝတ်မှုမကင်းတဲ့လောက်ရရှိတယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ Mr. Comey ရဲ့စာမှာဖော်ပြထားပါတယ်အခုဆက်ပြီးတော့ Republican သမ္မတလောင်း Donald Trump အကြောင်းကိုကြည့်အောင်ပါတင်ရှားတဲ့အစည်းအဝေးလုပ်ငန်းရှင် Donald Trump ဟာသမယိုးကျအခြေအနေအတိုင်းသမ္မတလောင်းဖြစ်လာသူတော့မဟုတ်ပါဘူး။သူဘာကြောင့် Republican Party ရဲ့သမ္မတလောင်းဖြစ်လာတာပါလဲ။ဘယ်လိုဖြစ်လာလဲဆိုတာကို VOA သတင်းတော့ Catherine Gibson ပေးပို့ထားတဲ့သတင်းလွှာကိုတော့ Mackin Phu Thwe ကတင်ပြมาဖြစ်ပါတယ
်။ဒီကိစ္စနာက Republican Party ရဲ့သမ္မတလောင်းနေရာတရားဝင်အရွေးခံမှုတွေစတင်တဲ့အချိန်မှာအစိုးရရာထူးတာဝန်တခါမှမထမ်းခဲ့ဘူးတဲ့အစည်းအဝေးလုပ်ငန်းရှင် Donald Trump ကသူသမရအဖြစ်ဝင်ရွေးခံမယ်လို့ကြေညာလိုက်ကြပါ
I am officially running
အမေရိကန်သမရအဖြစ်ကျွန်တော်တရားဝင်အရွေးခံသွားပါမယ်ကြီးမြတ်တဲ့အတိုင်းမျိုးတစ်ခုပြန်ဖြစ်လာအောင်ကျွန်တော်လှုပ်သွားပါမယ
် Trump ဟာ New York မြို့ Queens အရက်ကချမ်းသာတဲ့မိသားစုမှာမွေးဖွားကြီးပင်းခဲ့တဲ့သူပါ Parkin Fred ကဩစာအချိန်ဝါကြီးမားတဲ့အိမ်ချမ်းမြေစီးပွားရေးလုပ်ငန်းရှင်တစ်ယောက်ပါ
His father was very authoritarian.
Doing business in New York requires a very strong
New York ma si bwae lo pho so da sai de jan khai mi lo ma imdan sai ba lat ba shi bo lo at ba de tu ga ro de ke New York si bwae long gan shin tiao ba be
Trump atwe aw myin na re shi de lo sou shong da re le ti ti ta ta shi ke ba de Diwali khan la ya de long ga sa yong ni ain chan myin sei kwe pyet si ke da re ga tu ye kan jama ko su su wa wa yai khat khe da ba lu ti shin ja ain naw na chain pyet khe bi let shi ya ro tong chain mya ain naw ne ba 2000 ပြည့်လွန်နှစ်တွင်မှာတော့ Trump ဟာလူကြိုက်များတဲ့ reality ရုပ်သံအစီအစဉ်တစ်ခုနဲ့နာမည်ပြန်ပြီးတော့ရလာပါတယ်။သမ္မတ Obama ဟာ American ပြည်ထောင်စုမှာမွေးဖွားသူမဟုတ်ဘူးလို့အဲ့ဒီချိန်ကပြောဆိုခဲ့ပြီးတော့နိုင်ငံရေးစင်မြင့်မှာသူ့ရဲ့အတန်ကိုလူအများသိအောင်လဲလုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့လက်ရှိရွေးကောက်ပွဲမဲဆိုတဲ့လှုပ်ရှားမှုတွေအတွင်းမှာတော့ Trump ကအဲ့ဒီကိစ္စဟာသူနဲ့မဆိုင်တော့ဘူးလို့ညင်းထားပါတယ်။
Hillary Clinton and her campaign of
Hillary Clinton ne 2008 ခုနှစ်ကသူမရဲ့မဲဆွယ်လှုပ်ရှားမှုအဖွဲ့ကအဲ့ဒီကိစ္စကိုပြန်ဖော်ခဲ့တာပါဒီကိစ္စကကျွန်တော်နဲ့မဆိုင်တော့ပါဘူ
း Trump ဟာမဲဆန္ဒရှင်တွေစိုးရိမ်နေတဲ့အကြောင်းအရာတွေကိုသူတို့အကြိုက်ပြောဆိုနိုင်ခဲ့ပြီးပါတီတွင်သမ္မတလောင်းရှင်ပြိုင်သူ16ယောက်ကိုအနိုင်ယူခဲ့တာပါဒါပေမဲ့လက်တင်တွေဘွားတွေနဲ့ပတ်သက်ပြီးမှတ်ချက်ပေးရမှာစကားလွန်တာတွေလည်းရှိပါတယ
် They're bringing drugs
သူတို့ဟာမွေးစေးဘွားတွေနဲ့ရာဇဝတ်မှုတွေကိုတည်ဆောင်လာတဲ့သူတွေမဒိန်းကောင်တွေပ
ါ Donald J Trump is calling for a total and complete shutdown of Muslims
ဘာဖြစ်နေလဲဆိုတဲ့အခြေအနေကိုတည်တည်ချာချာသိတဲ့အချိန်မတိုင်ခင်အထိအမေရိကန်ပြည်ထောင်စုတွေမွတ်စလင်တွေဝင်ရောက်လို့မရအောင်လုံးဝဟန်တာထားဖို့ Donald Trump ကပြောနေတာပါ
စိုးကားမော်ကားနိုင်တဲ့အမှုချက်တွေရှိပြီးကိုယ့်အရှိတ်ထက်ပို့ပြီးတော့နာမည်ကြီးခဲ့တဲ့စီးပွားရေးလုပ်ငန်းရှင် Trump ကလာမယ့်ရွေးကောက်ပွဲမှာသူ့အနိုင်ရဖို့မျှော်လင့်တယ်လို့ဆိုပြီးသူ့ကိုယ်သူလူကြိုက်များတဲ့နိုင်ငံရေးသမားတစ်ယောက်အဖြစ်နဲ့ပြုမူပြောဆိုလာခဲ့ပါတယ
် I am with youI will fight for you.
ညီတို့ကျွန်တော်ရှိပါတယ်။ခင်ဗျားတို့ဘက်ကနေခင်ဗျားတို့အတွက်ကျွန်တော်အောင်ပွဲခံသွားမယ်လို့ Trump ကမဲဆွယ်စည်းဝေးတစ်ခုမှာပြောသွားတာပါရှင်
။မခင်ဖြူတွေပြောပြခဲ့တာပါ။အခုတော့မြန်မာသတင်းလွှာတစ်ပုဒ်တင်ပြပါမယ်။အပြစ်ရဲ့လက်နက်ကန်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေကိုနောက်ပိုင်းမှာရှောင်လွှဲနိုင်ဖို့ရည်ရွယ်ပြီးပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲစောင့်ကြည့်ကော်မတီကရှမ်းပြည်နယ်တွင်းမှာကွင်းစင်ပြီးအချက်လက်တွေစုဆောင်းရှာဖွေခဲ့ပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဒေသတွင်းကလူထုတွေနဲ့တွေ့ဆုံမေးမြန်းခဲ့တာတွေကိုအခုတော့ပြန်လည်စီစစ်နေပြီးဒီလအတွင်းမှာပဲတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းရင်းတွေပြည်သူတွေကိုတင်ပြနိုင်ဖို့မျှော်လင့်ထားပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးရဲစောင့်ကြည့်ရေးကော်မတီ GMCU ကမြန်မာတပ်မတော်နဲ့အပြစ်ရရှမ်းပြည်တောင်ပိုင်းလက်နက်ကင်တပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေရဲ့အကြောင်းရင်းကိုသတင်းတစ်ပတ်ကြာကြာရှမ်းပြည်နယ်တွင်မှခွင်းဆင်းပြီးတော့အချက်အလက်ကောက်ယူခဲ့တာဖြစ်ပါတယ်။အခုတော့ကောက်ယူရရှိထားတဲ့အချက်အလက်တွေကိုပြန်ပြီးတော့စီစစ်ပြီးအစီရင်ခံစာထုတ်ပြန်မယ်လို့ GMCU အဖွဲ့ကဒေါက်တာမင်းစောဦးကပြောပါတယ်
။ပြီးကြတော့ကျွန်တော်တို့ကတော့ဒီဖြစ်စဉ်မှာပါတဲ့သူတွေပေါ့နော်နှစ်ဖက်လုံးကပါဝင်တဲ့သူတွေပါဝင်တဲ့ပြည်သူလူထုတွေအရသားတွေပေါ့နော်။နောက်ပြီးတော့ရမီရပါဒီရွာလူကြီးစသဖြင့်မတို့တွေမိញံနေတဲ့ဟာတွေရှိပါတယ်။နောက်ပြီးတော့ဒီအဲ့ဒီချစ်စင်ချစ်တဲ့ဒေသတွေမှာလည်းဒီ GMC ဆိုတော့ဘာလဲ GMC ဘာလို့လဲ NCE ဆိုတော့ဘာလဲ NCE ရအနေနဲ့ဒူဒူကိုဘယ်လိုအခါကိုပြီးသားတဲ့ဟာတွေပါလဲစတဲ့အချက်တွေလည်းဒူဒူရှင်းပြခဲ့ပါ။အဲ့တော့အဓိကတော့ဒီလိုမျိုးဖြစ်စဉ်တွေနောက်မှထပ်မဖြစ်အောင်ပေါ့နော်တန်းတန်းလုံးဝန်ဝန်ပြီးတော့ညီနိုင်ကြီးဆောင်ရွက်နိုင်အောင်ဒီရည်ရွယ်ချက်နဲ့တော်လုပ်ခဲ့တာဖြစ်ပါတယ်။ဘာမို့အဓိကကတော့ဖြစ်တဲ့ဖြစ်စဉ်က NCA လက်မှတ်ထိုးထားတဲ့အဖွဲ့ကြီးခြားထဲမှာဟိုကဒီထိုးတဲ့ဟိုဖြစ်တဲ့ဖြစ်စဉ်ကနေတပ်မတော်နဲ့ RCS ကြားမှာဖြစ်တဲ့ဖြစ်စဉ်မျိုးလို့တောင်းတဲ့သူတို့နဲ့သက်ဆိုင်တဲ့နှစ်ဖွဲ့ကိုပဲကျွန်တော်ကမေးတာများလားရှိပါ
ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးရဲစောင့်ကြည့်ရေးကော်မတီကတနင်္ဂနွေအပြစ်ခတ်ရစဲရေးစာချုပ် NCA ပါသဘောတူညီချက်တစ်စိတ်တစ်ပိုင်းအရာဖွဲ့စည်းထားတာဖြစ်ပြီးအပြစ်ရလက်နက်ကန်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေကိုရှောင်ရှားနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ
်။အဓိကကတော့နောက်ကိုပေါ်တော့ဒီလိုမျိုးတိပင်းဝင်မဖြစ်အောင်ဘယ်လိုမျိုးလုပ်ပြင်လဲဆိုတဲ့ဟာကိုနှစ်ဖက်အနေနဲ့ညီနိုင်ပြီးလုပ်ရမယ့်ဟာကိုကျွန်တော်အဓိကထားပြီးတော့ကြီးမားတာပါ။ဟိုကျွန်တော်တို့ GMC ရဲ့လုပ်ပိုင်ခွင့်က NCA လက်မှတ်ထိုးထားတဲ့အဖွဲ့ကြီးဒီနေပတ်သက်ပြီးတော့ကျွန်တော်လုပ်ပိုင်ခွင့်ရှိတယ်။ NC လက်မှတ်မထိုးတဲ့အဖွဲ့ကြီးကျတော့ကျွန်တော်လုပ်ပိုင်ခွင့်မရှိဘူး။မရှိတော့ခုနကပြောတဲ့ကိစ္စမျိုးဆိုလို့ရှိရင်ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကိုပြန်မှာဖြစ်တယ်နော်။ဒါကြတော့ကျွန်တော်တို့ ွားပြီးတော့ဒါဆောင်ရွက်လို့မရဘူး
။ပြစ်ခတ်တိုက်ခိုက်မှုရစရည်ပူရဲဆောင်ကြည့်ရေးကော်မတီရဲ့ဆောင်ရွက်ချက်ကိုတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဘက်နှစ်ဖက်စလုံးကလက်ခံနိုင်ခြင်းနဲ့ပတ်သက်ပြီးလဲဒေါက်တာမင်းစောဦးကအခုလိုပြောပါတယ်။
ကိုကျွန်တော်တို့ GMC ရဲ့လုပ်ငန်းကအဓိက NCU အကောင့်တွေပေါ်ဖို့ဖြစ်တယ်နော် NCU အကောင့်တွေပေါ်ဖို့ဆိုတဲ့အခြေခံနဲ့ကျွန်တော်လုပ်ထားတယ်အဲအဲ့ဒီအကောင့်တွေပေါ်တဲ့အခါမှာလေဒီဒီအစိုးရဘက်ကတမတော်ဒီ EU ပေါ့နော်ဒီ Diamond Level အဖွဲ့ကြီးတွေပြီးတော့အရပါတွေကကိုယ်စားလှယ်တွေစုပေါင်းပြီးတော့ကျွန်တော်တို့လုပ်ထားတာဖြစ်ပါတယ်လုပ်တဲ့အခါမှာလေကျွန်တော်တို့ကဥပမာဆိုပါစို့ CCTV အဖွဲ့ကိုလုပ်မယ်ဆိုရင်မလုပ်ချင်ကြတဲ့ CCTV ကိုဘယ်လိုဖွဲ့ရမလဲခွေပြီးရင်အောက်ချင်မှာဘယ်လိုလုပ်ငန်းတွေလုပ်ရမလဲဆိုတာတွေကအခုကြိုတင်ပြီးတော့ကျွန်တော်တို့သဘောတူညီမှုချူရတယ်။အဲ့တော့ဆိုတဲ့သဘောကဟိုကျွန်တော်တို့လုပ်တဲ့လုပ်ငန်းစဉ်အဆင့်နဲ့အဆင့်နိုင်မှာကဟိုညှိနှိုင်းပြီးတော့လုပ်ရတာဖြစ်ပါတယ်။အဲဒါကြောင့်မို့လို့ဒီဟိုဒီ verification တင်ပေါ့နော်ဒီ CCTV အဖွဲ့ကိုလုပ်တဲ့အခါမှာရောအကောင့်တွေအဖွဲ့တဲ့အခါမှာရောအကောင့်ညှိနှိုင်းပြီးလုပ်ရကြတာဖြစ်ပါတယ်။
GMCU ကရှမ်းပြည်နယ်အတွင်းတွင်ကွင်းစင်ကောက်ယူခဲ့တဲ့တိုက်ပွဲဆိုင်ရာအခြေခံအချက်အလက်တွေကိုတော့စစ်ဆေးရေးအဖွဲ့ကသတင်းနှစ်ပတ်လောက်အချင်းယူစစ်ဆေးပြီးအစီရင်ခံစာထုတ်ပြန်သွားမှာဖြစ်တယ်လို့လည်းဒေါက်တာမင်းစောဦးကပြောပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။မတ်တင်ဂီတိုက်တင်ပြခဲ့တာပါ။ကျွန်တော်တို့မန္တလေးဖြစ်ည VOA တိုက်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါအမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့မြန်မာပြည်သက်တွေရဲ့အမြင်တွေကိုဆွေးနွေးတင်ဆက်သွားဖို့လည်းရှိပါတယ်ခင်ဗျာ။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုဒူးကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။မကြာခင်မှာအစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်ခင်ဖြူထွေးကပြောပြပေးပါအောင်ခင်ဗျာ။
မနေ့ဖြန်အင်္ဂါနေ့ဒီအမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲတွေကျင်းပတော့မှာနဲ့အမျှသမ္မတလောင်းတွေဖြစ်ကြတဲ့ဒေါ်နယ်ထရမ့်နဲ့ဟယ်လာရီကလင်တန်တို့နှစ်ဦးအားဒီနောက်ဆုံးနေ့အကြိမ်နဲ့မဲဆွဲဆီးရုံနေကြတယ်လို့ပဲမစ္စစ်ကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ခြင်းကဒီအလုတ်အီးမေးလ်တွေကိုကိုပိုင်အီးမေးလ်စာပါသုံးခဲ့တဲ့ဆိုတဲ့ကိစ္စစုံစမ်းစစ်ဆေးတာတွေနဲ့ပတ်သက်လို့တော့ရှာဖွေတွေ့ရှိချက်တွေကိုဒီဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey ကကွန်ဂရက်စ်တော်ကိုတနင်္ဂနွေနေ့ကတင်သွင်းခဲ့ပါတယ်ဒီနောက်ဆုံးဆက်စစ်လေလာချက်တွေအရမစ္စစ်ကလင်တန်အနေနဲ့ပြစ်မှုမြောက်တဲ့လှုပ်ဆောင်ချက်ဘာမှမရှိခဲ့ဘူးဆိုတော့အရင်ကဆုံးဖြတ်ချက်အတိုင်းပဲအခုဒီချိန်မှာလည်းအလားတူကောက်ချက်ချခဲ့တယ်ဆိုတာကိုမစ္စတာကိုမီကပြောဆိုခဲ့ပါတယ်ရှင်။အမေရိကန်ရဲ့လေကြောင်းပစ်ကူစစ်ရေးအကြံပေးမှုတွေရထားတဲ့ဆီးရီးယားနိုင်ငံကဒီကတ်တပ်ဖွဲ့တွေဟာ IS Islamic စစ်သွေးကြွတွေရဲ့အမာခံနေပြီးရက္ခာမျိုးကိုပြန်လည်သိမ်းယူနိုင်ဖို့အတွက်တနင်္လာကနေ့နေ့ကစပြီးတော့စတင်ထိုးစစ်ဆင်နေပါတယ်။ IS တွေအတွက်ဒီဆီးရီးယားနိုင်ငံမြောက်ပိုင်းကရကာမျိုးကို IS တွေလက်ထက်ကနေပြီးတော့ဒီ2000 IS တွေကဒီ2014ခုနှစ်မှာသိမ်းယူခဲ့ပြီးတော့သူတို့ရဲ့အဓိကဗဟိုဌာနချုပ်အဖြစ်နဲ့သတ်မှတ်ခဲ့တာပါ။ Syria Democratic Air Su SDF ကဒီစစ်စီရေးကိုတနေ့ခုနှစ်နေ့မှာစတင်နေဆိုပြီးတော့ကြေညာလိုက်ကြပါရှင်။ရန်ကုန်ကြောက်တရားမျိုးနယ်36လက်အလဲဘလော့မှာဗြိတိန်နိုင်ငံသားတို့အသက်ခံရမှုအတွက်တန်တရားရှိသူတခြားဗြိတိန်နိုင်ငံသားဟာအခင်းဖြစ်ပြီးတော့နောက်တရက်နိုဝင်ဘာလ9ရက်နေ့ကမြန်မာနိုင်ငံကနေလေကြောင်းနဲ့ပြန်ပြီးတော့ထွက်ခွာသွားတယ်လို့တနင်္ဂနွေနေ့ထုတ်အစိုးရသတင်းစာမှာဖော်ပြထားပါတယ်။သေဆုံးသူရောတန်တရားရှိသူရောတဦးစလုံးဟာ Horizon International School မှာအလုပ်လုပ်နေကြသူတွေဖြစ်တယ်လို့ AFP သတင်းတပုတ်မှာဖော်ပြထားပေမယ့်အစိုးရသတင်းစာထဲမှာတော့ဒါနဲ့ပတ်သက်ပြီးဘာမှဖော်ပြမထားပါဘူးရှင်။အိန္ဒိယနိုင်ငံရဲ့ကုန်သွယ်ရေးဒီထက်မကပိုပြီးတော့တိုးတက်ကောင်းမှုစေဖို့အတွက်ဗြိတိန်နိုင်ငံဒီနဲ့ဥရောပသမဂ္ဂထဲကနေထွက်ခွာသွားပြီးတဲ့အထိစောင့်နေစရာမလိုဘူးလို့အိန္ဒိယနိုင်ငံ New Delhi မြို့ကိုရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ် Theresa May ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒါ့အပြင်အိန္ဒိယစီးပွားရေးလုပ်ငန်းရှင်တွေကိုလည်းဗြိတိန်နိုင်ငံတန်ဝင်ရောက်သွားလာရလွယ်ကူအောင်လှုပ်ဆောင်ပေးမယ်လို့ဝန်ကြီးချုပ်ကကတိပေးပြောခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်ခင်ဖြူထွေးပြောပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရင်းမှုကမတ်ဆွမ်မွန်ဖြစ်ပြီးအတန်လွှင့် Engineer ကတော့ Peter Handley ဖြစ်ပါတယ်။VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ 6:00-9:00 အထိလိုင်းနိုမီတာ 16.25 ရိုးကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.